ဇန်နဝါရီလ22ရက်ရိုက်တာတဲ့မှာမြန်မာတပ်မတော်ရဲ့ချင်းချောင်းမှုတွေကြောင့်စစ်တပ်ကအာဏာသိမ်းဖို့ရရှိလာမလားကုလသမဂ္ဂကစောင့်ကြည့်နေတယ်ဆိုတဲ့သတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ10ရက်ရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တယ်ဆိုတဲ့မြန်မာတပ်မတော်ရဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့အနောက်နိုင်ငံအစိုးရတွေစီကစိုးရိမ်မခင်ဖြစ်တဲ့အသံတွေထွက်ပေါ်လာခဲ့ပါတယ်။ဒီကိစ္စအပေါ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုကူတာဒက်စ်ကမြန်မာအခြေအနေတွေကိုစိုးရိမ်တကြီးစောင့်ကြည့်နေကြောင်းပြောဆိုလိုက်တယ်လို့အမေရိကန်၊ဗြိတိန်၊ကနေဒါ၊ဩစတြေးလျ EU နဲ့တခြားနိုင်ငံပေါင်း12နိုင်ငံကလည်းမြန်မာတပ်မတော်အနေနဲ့ဒီမိုကရေစီစနှုန်းတွေကိုအလေးထားပြီးတော့လိုက်နာဖို့တရားကျင့်ကြချက်ထုတ်ပြန်တိုက်တွန်းခဲ့ကြပါတယ်။ရွေးကောက်ပွဲချက်လက်ကိုပြောချဖို့အထောက်အထားမျိုးကိုစန့်ကျင်ကြောင်းလည်းပြောဆိုခဲ့ကြပါတယ်။တပ်မတော်ရဲ့ဆွဆွဲချက်ကိုရွေးကောက်ပွဲကော်မရှင်ကလည်းညှင်းဆုပ်ထားပါတယ်။တပ်မတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းနီလောင်းတကြမဟုတ်ရင်လက်ရှိအခြေခံဥပဒေကိုပြန်လည်ရုပ်သိမ်းတင်ကြောင်းအရင်ကလည်းဖျက်သိမ်းခဲ့တာတွေရှိခဲ့ကြောင်းစစ်တီတွေကိုပြောဆိုခဲ့ပါတယ်။အနောက်တိုင်းတန်တမာတူကလည်းမြန်မာတပ်မတော်အတွင်းဘော်ဒီဘလူးစီမံလှုပ်ရှားနေတာလေဆိုတာသိဖို့မလွယ်ကြောင်းအာဏာသိမ်းပြီဆိုရင်တော့ဝန်နဲ့စရာခွင့်မလွတ်နိုင်စရာဖြစ်ကြောင်းပြောပါတယ်တဲ့။လက်ရှိကြုံနေရတဲ့ပြဿနာနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်အနေနဲ့တောက်ကြနေအထိတိုင်းပြည်ကိုတစုံတရာမပြောဆိုသေးပါဘူး။ NLD ပြောခွင့်ရသူတူဖြစ်တဲ့ဦးမျိုးညွန့်ကတော့ကြော်တာပတင်းတွေကပါတီဝင်တို့စစ်တပ်ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့တွတ်ဆုံခဲ့ကြပေမဲ့မအောင်မြင်ခဲ့ကြောင်းရွေးကောက်ပွဲပြီးရင်စစ်တပ်ရဲ့အာဏာကိုထိန်းချုပ်ဖို့ NLD ကအခြေခံဥပဒေပြင်ဆင်မှဖြစ်တဲ့အတွက်ပြဿနာတချို့နဲ့ရင်ဆိုင်လာရဖို့ရှိတယ်လို့ပြောဆိုကြောင်းဆောင်းမကဖော်ပြပါတယ်။စေယုတ်ချုပ်ရေးကာလအတွင်းကာလကြာရှည်ထိန်းသိမ်းခံခဲ့ရတဲ့ NLD အခြေခံအဖွဲ့ဝင်ဦးဝင်းထိန်ကတော့သူ့အနေနဲ့ဖန်ဆီးခံရရင်အသင့်ဖြစ်နေဖို့အထောက်အပိုးပြင်ဆင်ထားတယ်လို့ပြောဆိုကြောင်းဆောင်းမကဖော်ပြပါတယ်။ဇန်နဝါရီလ25ရက်ဂျပန်အခြေစိုက် Nikkei Asian Review သတင်းစာမှာမြန်မာနိုင်ငံရခိုင်ပြည်နယ်ပြည်ထောင်စုဟာပြည်တွင်းရေးတယ်မကနိုင်ငံတကာအတွက်စိန်ခေါ်ကြဲလက်ဖြစ်နေတယ်ဆိုတဲ့အသုံးသတ်ချက်ဆောင်းမတဲ့ပုံဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံရဲ့နိုဝင်ဘာ10ရက်ရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်ရဲ့ NLD ပါတီကတပြည်လုံးအတိုင်းအတာနဲ့အနိုင်ရခဲ့ပြီးတဲ့နောက်မတမာမှုတွေရှိခဲ့တယ်လို့စစ်တပ်ကြောတော်နောက်ခံပြုအတိုက်ခံဘက်ကဆွဆွပြောဆိုလာခဲ့ပေမဲ့အခုဒီရွေးကောက်ပွဲကြောင့်နိုင်ငံမှာဆယ်စုနှစ်များစွာဖြစ်ပေါ်နေခဲ့တဲ့ပြည်တွင်းလက်နက်ကိုင်ပဋိပက္ခကိုအဆုံးသတ်သွားစေနိုင်တဲ့အခွင့်အလမ်းတစ်ရပ်ပေါ်ပေါက်လာနိုင်တယ်ဆိုတာဘသူမှမျှော်လင့်မထားခဲ့ကြဘူးလို့ဆောင်းမကအစချီဖော်ပြပါဗျ။ပြီးခဲ့တဲ့နှစ်နှစ်ကျော်ကာလမှာတက်မတော်နဲ့အေးအေးရခိုင်တပ်တော်ကြားစစ်ရေးပဋိပက္ခတွေကြောင့်ရခိုင်နဲ့ချင်းပြည်နယ်တွေအတွင်းနှစ်ဖက်တပ်သားတွေနဲ့ရပ်ဘက်ပြည်သူတွေထောင်နဲ့ချီပြီးတေကြီးတံရရခဲ့ကြပါဗျ။အေးအေးကိုအစိုးရကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်တယ်လို့မြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကလည်းရခိုင်ပြည်နယ်အတွင်းနေရာတော်များများမှာရွေးကောက်ပွဲမကျင်းပဖို့ဆုံးဖြတ်ခဲ့ပါဗျ။ဒါပေမဲ့ရွေးကောက်ပွဲပြီးမကြခင်မှာပဲတက်မတော်နဲ့အီတို့တွတ်ဆုံညှိနှိုင်းကြပြီးတော့ရွေးကောက်ပွဲဖြစ်သင်းခဲ့ရတဲ့နေရာတွေမှာပြန်လည်ကျင်းပဖို့ကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။အခုဆိုရင်တနတ်တန်တွေလည်းတိတ်ဆိတ်သွားခဲ့တာနှစ်လကျော်ရှိနေပါပြီ။ထောင်ထဲချီတဲ့ဒေသခံတွေလည်းကိုယ့်အိမ်ကိုပြန်နိုင်ခဲ့ကြပါပြီတဲ့။ဒီအတွင်းနှစ်ဖက်တပ်တွေလည်းရွေးကောက်ပွဲကျင်းပဖို့နဲ့ပဋိပက္ခတွေအဆုံးသတ်ဖို့၃ချိန်တိုင်းဆွေးနွေးကြကြောင်းလဲဆောင်းမကဖော်ပြပါတယ်။အခုလိုမလွယ်ကူတဲ့ညှိနှိုင်းရေးအတွက်အရေးကြီးတဲ့ကဏ္ဍတစ်ခုကတော့ဒီဖြစ်စဉ်မှာဂျပန်ရဲ့ပါဝင်ပတ်သက်မှုပါပဲတဲ့အထူးသဖြင့်ဂျပန်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာအထုကိုယ်စားလှယ်ဆာဆာကာဝါဖြစ်ပါတယ်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဆန္ဒကလည်းဆာဆာကာဝါနဲ့အတူအတိန်အဆောင်မခံတဲ့ပြဿနာတွေကိုပူပေါင်းဖြေရှင်းတဲ့နေရာမှာပုဂ္ဂိုလ်ရေးယုံကြည်မှုတာမကနိုင်ငံရေးအရာရွေးချယ်မှုလည်းပါဝင်တယ်လို့ဆိုပါတယ်ဒါပြင်တရုတ်ဟာကျိုးကျုံစီရော်တဲ့ဖြံပြေသူဖြစ်တဲ့အပြင်မြန်မာနိုင်ငံတွင်းကလူမျိုးစုတက်တဲ့အဖွဲ့တော်တော်များများအပေါ်မှာလဲဩဇာညောင်းပါတယ်။ဒါပေမဲ့မြန်မာနိုင်ငံတွင်းကလူမျိုးစုလက်နက်ကိုင်အဖွဲ့တွေအပေါ်တရုတ်လက်နက်တွေရောက်နေတာကိုတော့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကမနှစ်သက်ပါဘူးတဲ့။ဒါ့အပြင်မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဂျပန်ရဲ့ပါဝင်ပတ်သက်မှုကိုလည်းတရုတ်ကမရှုစိမ့်ပဲဖြစ်နေပါတယ်။အေးအဖွဲ့နဲ့ဆွေးနွေးရမှာဂျပန်ရဲ့အခန်းကဏ္ဍကိုလည်းတရုတ်အနေနဲ့လူသိရှင်ကြားပြောဆိုသင့်တယ်လို့ဆောင်းမကဆိုပါတယ်။မကြခင်ကတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးမြန်မာနိုင်ငံကိုလာရောက်ခဲ့စဉ်အတွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်အကြောင်းဆွေးနွေးကြတဲ့အခါမှာဂျပန်ရဲ့အခန့်ကဏ္ဍကိစ္စပြောဆိုပြလိမ့်မယ်လို့လဲဆောင်းမကဖော်ပြပါတယ်။တက်မတော်နဲ့အီအီကြားမမျှော်လင့်မဲ့အဆက်အသွယ်ရှိသွားခဲ့ပေမဲ့လာမယ့်ဖေဖော်ဝါရီလ1ရက်နေ့လွှတ်တော်အသစ်မစတင်ခင်အတွင်းရခိုင်မှာရွေးကောက်ပွဲအသစ်ကျင်းပဖို့အချိန်မရှိတော့ပါဘူး။ဒါပေမဲ့နှစ်ဖက်အပြစ်ရထားဖို့အချိန်တွေကတော့ရှိနေပါတယ်။ဇန်နဝါရီလ1ရက်နေ့မှာအီအီကထိန်းသိမ်းထားတဲ့ NLD လွှတ်တော်မှ3ဦးနဲ့တက်မတော်သား3ဦးကိုပြန်လွှတ်ပေးခဲ့ပါတယ်။တက်မတော်ဘက်ကလည်းအီအီနဲ့တွေ့ဆုံတူတဲ့ရိတ်လက္ခဏာရှိနေတယ်လို့ဆောင်းမကဆိုပါတယ်။တက်မတော်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာလာမယ့်ဇွန်လမှာယာရုကအနားယူရတော့မှာဖြစ်ပါတယ်။မ nai ngaji bai ko ku pyaung bi tamara dawin ko yu chin mon ya chang le tadin ni twat bon ni ba de pi ka de jwa kaw bwe ma me ma tama mu ri si chang yau so da tamara ye nyin chan yi swin lu nyi nai mu phwe ko a tit pyan bi lo phwe da ba da yi kaung saung ni ne twu saung na de le si ni ba de a la du a ne ji kaung saung bai ka le yakai ma a phit kha ya set tha da tamara ne yi yi cha swin lu mu ri yau ti ye paw paw lan ni da ri paw myet chi ma pya saung ji ni ba de Let's see, a king jing out of Bujo Muji Mayo Langa, Diana Lumuzu in it, Ninja Yi Lujin to Pibi, and then he got Ninja Yi do it. Ah, and up here, Bumpo Jinijang, Saumaga, Pobia Badakna.